ဆွီဒင်နဲ့ဖင်လန်နိုင်ငံတွေနေတိုးအဖွဲ့ဝင်လျှောက်ထားမှုကိုကန့်ကွက်ထားတဲ့အပေါ်တူရကီနိုင်ငံကအင်္ဂါနေ့မှာရုပ်သိမ်းပေးလိုက်ပါတယ်။စပိန်နိုင်ငံမှာနေတိုးထိပ်သီးအစည်းအဝေးပွဲမကျင်းပမီသုံးနိုင်ငံထိပ်သီးခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးနောက်လုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိခဲ့တဲ့အတွက်တူရကီနိုင်ငံကကန့်ကွက်ထားတာကိုရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဆွီဒင်နဲ့ဖင်လန်နိုင်ငံတွေဟာနေတိုးအဖွဲ့ဝင်နိုင်ငံတွေဖြစ်ဖို့ဆက်လက်လှုပ်ဆောင်နိုင်တော့မှာဖြစ်ပြီးရုရှားရဲ့ချင်းချောက်မှုတွေရှိနေတဲ့ဥရောပရဲ့လုံခြုံရေးဆိုင်ရာကိစ္စမှာကြီးမားတဲ့အပြောင်းအလဲတွေဖြစ်ပေါ်လာမှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေဟာသုံးနိုင်ငံနားလည်မှုစာချုပ်လာကိုလက်မှတ်ရေးထိုးခဲ့ပြီးဆွီဒင်နဲ့ဖင်လန်နေတိုးအဖွဲ့ဝင်ဖြစ်ဖို့တူရကီကကူညီဖိတ်ကြားသွားမှာဖြစ်တယ်လို့ဖင်လန်သမ္မတဆော်လီနီနစ်စတာကထင်ရှားချက်မှာပြောဆိုထားပါတယ်။ဒီကိစ္စကိုတူရကီနဲ့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်တုကလည်းတီးခြားစီထင်ရှားချက်တွေထုတ်ပြီးအတည်ပြုခဲ့ပါတယ်။စပိန်နိုင်ငံမဒရစ်မြို့တော်မှာနေတိုးနိုင်ငံ30ကထိပ်သီးခေါင်းဆောင်တွေတွေ့ဆုံနေကြပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းရောက်ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာတူရကီသမ္မတအဲဒဂွန်နဲ့အတိအကျတွေ့ဆုံမှုရှိနေပြီးတူရကီသမ္မတက F-16 တိုက်လေယာဉ်တွေရောင်းပေးဖို့သမ္မတဂျိုးဘိုင်ဒန်ကိုတိုက်တွန်းပြောဆိုနိုင်ပါတယ်။